မန္တလေးတိုင်းမြင်းကြံမြို့နယ်ထိမ်ပန်းရွာမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာအရသာတချို့ထိခိုက်မှုရှိခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကကျေးရွာတွေမှာတော့မြန်မာစစ်ကောင်စီတပ်ရဲ့17ရက်တာနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအရသာနေအိမ်900ကျော်မိလောင်ပြီးအရသာ73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးနဲ့စကိုင်းတိုင်းအတွင်းကစစ်မဲ့အခြေအနေရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းမြင်းကြံမြို့နယ်ထိမ်ပန်းရွာစာတင်ကျောင်းမှာတက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကိုနိုဝင်ဘာ28ရက်ညနေပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတနာယီကြာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါတယ်။ပစ်ခတ်မှုကြောင့်ဒေသခံကျေးရွာသားတွေထွက်ပြေးတိမ်းရှောင်ကြရသလိုအရက်သား3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသား2ဦးကအခုလိုပြောပါတယ်။
ညနေ4နာရီလောက်ရွာထိပ်မှာစာတင်ကျောင်းရှိတယ်အဲ့မှာစာရင်းရောင်းနေမှာစတူပြစ်ကိုပြစ်ပေါ်တနားဝဲလောက်ကြာလူကြီးပြင်းနေရတာဆိုရင်ကလေးလူကြီးအကုန်ပြရတာဆိုရွာထဲမှာတယောက်မှမကြံတော့ထိမ်မှန်းရွာရဲ့အတောင်ဘက်ကရွာကြီးကလည်းအဲ့လိုပဲပြင်းနေရပေါ့တိုးတွေတွေမှာထွက်ပြီးရှောင်းနေရတာပေါ့ဒဏ်ရရတာတော့၃ယောက်ပဲသူတို့ပြစ်လိုက်လို့ပေါ့နော်၂ယောက်ကခုရရှိမေးချင်ဆေးရုံမှာလို့ပြောတယ်လက်နဲ့ကြည့်ခီလို့ပေါ့နော်
လက်ရှိအချိန်မှာမြန်မာစစ်တပ်ဟာတပ်အင်အားထပ်ဖြည့်ပြီးထိမ်ပန်းရွာထဲမှာဆက်တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာ၈ရက်ကလည်းမြင်းကြံမြို့ပြားကျေးရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါသေးတယ်။ဒါကမန္တလေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လည်းနိုဝင်ဘာ18ရက်ကနေနိုဝင်ဘာ28တနင်္လာနေ့အထိမြန်မာစစ်တပ်နေမြေရှင်းလင်းမှုတွေအတွင်ကျေးရွာ12ရွာကနေအိမ်900ကျော်မီးလောင်ဆုံးရှုံးခဲ့ပြီးအရက်သား73ဦးအထိသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်နေအိမ်တွေမီးရှို့ခံပြီးတော့အရက်သားတွေသေဆုံးတာနဲ့ပတ်သက်လို့ခင်ဦးဒေသခံကာဝေးတပ်ဖွဲ့ကတာဝန်ရှိသူတဦးကသူတို့ကောက်ယူထားတဲ့စရင်တွေအရာအခုလိုပြောပါရယ
်ကျေးရွာပေါင်း12ရွာအိမ်ဒီပေါင်းကတော့ကျွန်တော်တို့980နဲ့မှ9လုံးပေါ့ကျွန်တော်တို့ဖန်စီတက်ချက်ခံရတဲ့ဒါရဲဘော်ကတော့10ဦးရှိတယ်ဒါပြည်သူကတော့12ဦးဒီစနအူအပြင်နောက်ထပ်စိတ်ကျမ်းမာရေးမကောင်းတဲ့သူအမျိုးသားတူပေါ့အားလုံးပေါင်း20နဲ့မှ3ဦးရှိတယ်ပေါ့ကျွန်တော်ပြည်ရောပေါင်းကဒါကျွန်တော်တို့ဒီ20ကျော်30ကျွင့်ချင်းထိကိုဖြစ်ပြီးအတိတ်ဆောင်ကြားရတာဖြစ်တဲ့အတွက်ဒီ10ရက်တာအတွင်းမှာဆိုရင်ကျွန်တော်တို့စေဘေးရှောင်ဦးကြီးပေါင်း1000 2000ကျွင့်ချင်းထိရှိခဲ့တယ်ပေါ့စက်နေရွာကမိရှုခံရတာဖြစ်တဲ့အတွက်အိမ်ပြန်ရောက်တဲ့အခါမှာဝိတ္တထေကိုတခုနဲ့နေကြစားကြမရှိဖြစ်နေတယ်ပေါ့
တေဆုံးတဲ့ရသား73ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပြီးအများစုဟာလက်နက်ကြီးထိမှန်တာတွေအပြင်နေအိမ်တွေထဲမီးလောင်ပြီးတော့တေဆုံးခဲ့တာပါဒီချက်လက်တွေဟာဒေသခံကာကွယ်ရေးတွေဘက်ကကောက်ယူထားတဲ့စာရင်းတွေပါဒီစာရင်းတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးစစ်ကောင်စီပြန်ကြားရေးထုတ်ပြန်ချက်တွေထဲမှာတော့သခိုင်းတိုင်းအတွင်းကျေးရွာနေတချို့ကို KIA နဲ့ PDF တွေကမီးရှို့ဖျက်ဆီးမှုတွေလုပ်တာရှိတယ်လို့တံပြန်ဆွဆွဲထားပါတယ်စစ်ကောင်စီရဲ့နေမီရှင်းလင်းမှုလုပ်ရမှာတော့ကက်သလစ်ဂိုင်းချုပ်ကာဒီနယ်ချားလ်စ်မောင်ဘူမွေးဖွားရာဇာတိဖြစ်တဲ့မုံလှကျေးရွာလဲပါဝင်ခဲ့ပြီးမုံလှကျေးရွာကိုမြန်မာစစ်တပ်ကဝေဟင်ကောမြေပြင်ကပါပစ်ခတ်ခဲ့တယ်လို့သိရပါတယ်လေကြောင်းပစ်ခတ်မှုကြောင့်နေအိမ်တွေမီးလောင်ခဲ့တဲ့အပြင်ကာဒီနယ်လူဒန်းထားတဲ့ရွာအထက်တန်းကျောင်းပါမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာ